ဒီနှစ်ဆက်တရာစုညီငယ်ရေးပင်လုံညီငယ်ရေးညီလာခံကိုတိုင်းဒါလက်နက်ကင်အဖွဲ့ဒီအားလုံးကိုဖိတ်ခေါ်သွားမယ်ဆိုပြီးအစိုးရကပြောဆိုနေပေမဲ့တအောင်းပလောင်တက်ဖွဲ့နဲ့
ဒီနှစ်ဆက်တရာစုညီငယ်ရေးပင်လုံညီငယ်ရေးညီလာခံကိုတိုင်းဒါလက်နက်ကင်အဖွဲ့ဒီအားလုံးကိုပြည်ထောင်စုညီငယ်ရေးညီလာခံ23ရာစုပင်လုံညီလာခံတက်ရောက်ဖို့အစိုးရကနေဖိတ်ကြားထားတယ်လို့သတင်းတွေဆက်ပေါ်နေပေမဲ့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေတဲ့
DNA ဖွဲ့အနေနဲ့ညီလာခံတက်ရောက်ဖို့ဖိတ်ကြားခြင်းမခံရသလိုကန်တမ်းမှုတွေကြောင့်ညီချမ်းရေးအတွက်အဟံသားဖြစ်စေတယ်လို့ကြံကြားရေးရာရှိဗိုလ်မှူးတိုင်ကျော်ကပြောပါတယ်။ကနေ့ချက်ဒီများမှုဆိုရင်တော့ညီမကြီးတို့ရဲ့ရတော့ဒီမှာအစီအစဉ်အဆက်စီအနေနဲ့ကတော့နှစ်သက်ရာစုပင်လုံညီလာခံကိုတက်ရောက်မှာဖြစ်ပေမဲ့ညီလာခံရဲ့ရလဒ်ကိုလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့အဖွဲ့ရဲ့
PDP SSC မြောက်ပိုင်းရှမ်းပြည်တပ်မတော်မုံကြီးရက်ပါတီကရင်နီမျိုးရာတိုးတက်ရေးပါတီစတဲ့ခုနှစ်ဖွဲ့ကိုအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားထားပါတယ်ဒါပေမဲ့အထူးဖိတ်ကြားခံရတဲ့ဖွဲ့တွေအနေနဲ့ IC လက်မှတ်မရေးထိုးရသေးတဲ့လက်လက်ကန်ဖွဲ့တွေဖြစ်ညီလာခံမှာဆွေးနွေးဆုံးဖြတ်ခွင့်ရရှိမှာမဟုတ်ပါဘူး UNSC အနေနဲ့အထူးဖိတ်ကြားခြင်းခံရသူအနေနဲ့တာညီလာခံမှာဆွေးနွေးဆုံးဖြတ်နိုင်ခွင့်မရှိရင်တက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန္တာကနေဖွေဝေးကိုပြောဆိုခဲ့ပြီးပါတယ်ညီလာခံကျင်းပဖို့ရက်ပိုင်းလောက်တာလို့တော့ပြင်မဲ့ကချင်းပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြမတပ်မတော်နဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့တမ်းပလောင်တပ်ဖွဲ့ TNL တို့နဲ့တိုက်ပွဲတွေဖြစ်ပွားနေဆဲလည်းဖြစ်ပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပနေတဲ့ကာလမှာတိုက်ပွဲတွေရပ်တန့်ဖို့လိုတယ်လို့ UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်နောက်ဆုံးကြီးတိုင်းလို့နေရာမကျတော့ဘူးကြီးလို့မရတော့ဘူးဆိုလက်တိုက်နဲ့တိုက်ပွဲအခုကတစ်ဖက်ကငြိမ်းချမ်းရေးစီမံရေးခေါ်ပြီးတော့တစ်ဖက်ကစိုက်နေတဲ့ဆိုတဲ့အနေအထားမျိုးကတော့တော်တော်မကျဘူးလို့မြင်တယ်
KIU, SSCP, UWSA, NDAA, TNLA, MNDAA, AA စတဲ့မြောက်ပိုင်းလက်နက်ကိုင်စစ်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီအနေနဲ့ကတော့ကြိုတင်တမတ်ချက်မှထားပဲဓာတ်သူဆွေးနွေးခွင့်ရှိပြီးမာမိတ်ဖွဲ့လိုက်တက်ရောက်ခွင့်ပေးမှသာ23ရာစုပင်လုံးဒုတိယကြိမ်ညီလာခံကိုတက်ရောက်မယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာအစိုးရအနေနဲ့ညီလာခံတက်ရောက်ဖို့မြောက်ပိုင်းလက်နက်ကန်ခွဲ9ဖွဲ့လုံးကိုဖိတ်ကြားရွေးတဲ့တရုတ်အစိုးရကလည်းကျန်းဝင်ဆောင်ရွက်နေစေအခြေအနေမှာရှိပါတယ်ခင်ဗျာ